ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့အမေရိကန်ဒုတိယသမ္မတကမ်လာဟဲရစ်စ်တို့ဟာဗုဒ္ဓနေ့ညနေပိုင်းမှာတွေ့ဆုံပြီးရာသီဥတုအပြောင်းလဲစီးပွားရေးကမ္ဘာ့ကျန်းမာရေးနဲ့ထုတ်လုပ်ရေးကွင်းဆက်ကိစ္စတွေကိုဆွေးနွေးကြပါလိမ့်မယ်။အမေရိကန်ပြင်သစ်ဆက်ဆံရေးထိခိုက်ခဲ့တာကိုပြန်ပြင်ဖို့အတွက်ကမ်လာဟဲရစ်စ်ဟာ၄ရက်ကြာခီးစဉ်ဖြင့်ပါရီကိုအင်္ဂါနေ့ကရောက်ရှိလာခဲ့တာပါ။အမေရိကန်ဗြိတိန်နဲ့ဩစတြေးလျတို့ကရင်ခုန်သင်္ဘောတိဆောက်ရေးဆိုင်ရာသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးလိုက်ပြီးနဲ့နောက်ချုပ်ဆိုထားပြီးဖြစ်တဲ့ပြည်သစ်ဩစတြေးလျစာချုပ်ကိုထိခိုက်ခဲ့ရတာကြောင့်အမေရိကန်ပြည်သစ်ဆက်ဆံရေးကတမိုင်းတစ်ချောင်းနိုင်ငံကိုရောက်သွားခဲ့ရပါတယ်။ကမ်လာဟဲရစ်စ်နဲ့ဒုခင်မွန်းဒေါက်အမ်ဟော့ဖ်တိုဟာပါစတာအင်စတီကျူတ်ကိုအင်္ဂါနေ့ကတွားရောက်ကြည့်ရှုခဲ့ကြပြီးအမေရိကန်စစ်သေးတိုင်းမှာအမေရိကန်စစ်ဖုမှုသားများဟောင်းများနှင့်အမတ်တရပန်းခွေချခဲ့ကြပါတယ်။အမေရိကန်ပြည်သစ်ဆက်ဆံရေးကကမ္ဘာလုံးဆိုင်ရာသဘောဆောင်တဲ့အပြင်ပြင်သစ်နဲ့အခြားဥရောပမဟာမိတ်တွေဟာအမေရိကန်ပြည်ထောင်စုရဲ့အနာဂတ်အတွက်တောချက်ကြတဲ့အတွက်ကြောင့်တနင်္ဂနွေဆက်ဆံရေးကအရေးကြီးပါတယ်လို့အမေရိကန်အစိုးရအကြီးအကဲအရာရှိတဦးကတင်ပြတော့တွေ့ကိုအင်္ဂါနေ့ကပြောကြားခဲ့ပါတယ်